မင်္ဂလာပါခင်ဗျာအခုတော့မှတ်မှတ်သားသားစကားများအစီအစဉ်မှာ21ရာစုပြင်လုံငင်းငင်းကြီးလကနဲ့ပတ်သက်လို့ပြောဆိုကြတဲ့စကားတချို့နဲ့အာဇာနည်နေ့နဲ့ပတ်သက်လို့ပြောကြတဲ့စကားတချို့ကိုမှတ်သားမိတဲ့စကားအဖြစ်ပြန်ပြောပြချင်ပါတယ်မြန်မာနိုင်ငံကိုပြည်တော်စုတိုင်းရင်းသားအားလုံးကပိုင်ဆိုင်ကြတာဖြစ်ပြီးတိုင်းရင်းသားတွေတောင်းဆိုနေတာဟာတန်းတူညီမျှအခွင့်အရေးဖြစ်ပြီးငင်းချမ်းရေးဆွေးနွေးပွဲမှာတိုင်းရင်းသားတွေအနေနဲ့တောင်းစရာလည်းမရှိသလိုပေးစရာလည်းမရှိဘူးလို့ညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council UNFC ရဲ့အထွေထွေတွေ့ရင်မှုခုတွေကပြောလိုက်ပါတယ်ဇူလိုင်လ18ရက်နေ့ကဒေါ်အောင်ဆန်းစုကြည်နဲ့NC အပြည့်ရဲ့လက်မှတ်မထိုးရသေးတဲ့ UNFC ကိုယ်စားလှယ်တွေတွေ့ဆုံပြီးဇူလိုင်လ19ရက်နေ့သတင်းစာရှင်းလင်းပွဲမှာခုတွေအခုလိုပြောကြည့်တာဖြစ်ပါတယ်
။ကျွန်တော်တို့ဗမာမောက်တဲ့တိုင်းရင်းသားတွေကျွန်တော်တို့ပြည်နယ်တွေမှာသွက်ကြည့်လိုက်ပါ။တောင်တွေဟာမြေပြဖြစ်ကုန်ပြီ။မြေပြနဲ့ဟာတန်တရားဖြစ်ကုန်ပြီ။မြေချောင်းအင်းအန်တွေဟာခန်းချောက်ကုန်ပြီ။ကျွန်တော်တို့လူလူတွေရဲ့ကြေးရွာတွေပျက်စီးပြီးတော့တော်တဲ့တောင်တွေရောက်နေကြပြီ။တချို့ဆိုဒုက္ခသည်တချို့ဆို IDP တချို့ဆိုနိုင်ငံတကာတော့ရောက်သွားပြီ။နော်တေးကြီးပျက်စီးတာ။မြေအောက်ကတန်စတားဆိုရင်ကုန်ပြီထုတ်လို့တိတ်ပင်ဝါပင်တွေမရှိတော့ကဲကျွန်တော်တို့ချိန်မှာဘာတွေလိုချင်သေးသလဲကျွန်တော်တို့ဘာတွေထပ်ပေးအောင်မလဲနော်ကျွန်တော်တို့နားလဲတာကဒီတိုင်းပြည်ကြီးဟာကျွန်တော်တို့အတူတူကလက်တွဲပြီးတော့လှူလိုက်ရယူခဲ့ကြတာဒါကြောင့်မလို့ဒီတိုင်းပြည်ဟာကျွန်တော်တို့အတူတူကပိုင်ဆိုင်တယ်ကျွန်တော်တို့အားလုံးကဒီတိုင်းပြည်ပိုင်ရှင်တွေဖြစ်တယ်ကျွန်တော်တို့ပြောနေတဲ့ဒန်းလူရည်သူခွေရဆိုတာပဲနော်အဲ့ဒါကြောင့်မလို့ကျွန်တော်တို့ကတောင်းစရာမရှိသလိုပေးစရာလည်းမရှိဘူးအတူတူကဒီတိုင်းပြည်ကြီးကိုငင်းချဆန်ရအောင်တိုးတက်အောင်ဘယ်လိုဘယ်လိုလုပ်ကြမလဲလူတိုင်းတောင်းမရှိတယ်
တိုင်းရင်းသားလက်နက်ကိုင်ဒေါ်လာရေးအဖွဲ့အနေနဲ့တိုင်းပြည်ရဲ့အခြေအနေနဲ့လည်းရောညီထွေရှိပြီးအားလုံးလက်ခံနိုင်မဲ့နိုင်ငံရေးတောင်းဆိုချက်တွေကိုသာတောင်းဆိုကြဖို့ KNU KN မျိုးသားစီယုံဥက္ကရာဗိုလ်ချုပ်ကြီးစောမှုသူစေဖို့ကပြောလိုက်ပါတယ်။ဇူလိုင်လ18ရက်နေ့က NCA လက်မှတ်ထိုးထားတဲ့လက်နက်ကိုင်အဖွဲ့ရဲ့ထိုင်းနိုင်ငံချင်းမိုင်မြို့တုံးရကြအစည်းအဝေးဖွင့်ပွဲမှာဗိုလ်ချုပ်ကြီးမှုသူစေဖို့ကအခုလိုပြောကြတာဖြစ်ပါတယ
်။ဆိုလိုတာကမိမိလိုအပ်ချက်အကုန်လုံးရမှလက်ခံနိုင်တဲ့နိုင်ငံရေးအဖြစ်မဟုတ်ပဲသမကျန်တဲ့နိုင်ငံရေးအဖြစ်ကိုရရှိဖို့ဆောင်ရွက်ရမှာဖြစ်ပါတယ်
။မိုင်းကြိုင်မျက်နာစုံကြီးအစည်းအဝေးမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကအုပ်စုအဖွဲ့ကိုစားပြုပြီးတော့ဆွေးနွေးသွားမှာမဟုတ်ဘဲမိမိတို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့ပဲတီးကြားစီကိုစားပြုဆွေးနွေးသွားမယ်လို့ပအိုးပြည်သူ့လွတ်မြောက်ရေးအဖွဲ့ PNLO ကဗိုလ်မှူးကြီးခေါ်ဟုတ်ကပြောလိုက်ပါတယ်။ဇူလိုင်လ21ရက်နေ့ကထိုင်းနိုင်ငံချင်းမိုင်မှာ၃ရက်ကြာပြုလုပ်တဲ့ NCA လက်မှတ်ထိုးပြီးသားလက်နက်ကိုင်အဖွဲ့၈ဖွဲ့ရဲ့ဆွေးနွေးပွဲမှာခေါ်ဟုတ်ကအခုလိုပြောကြတာဖြစ်ပါတယ်
။ဒီမကြရန်လိုပွဲရလဲအရေးကြီးတဲ့ပွဲဖြစ်ပါတယ်။ဒီပွဲမျိုးကလည်းချွတ်ချော်တိန်သောင်းလို့မရဘူး။ဒီ၈ဖွဲ့အနေနဲ့တော့ကျွန်တော်တို့ကိုစားပြုမဆွေးနွေးပါ PPSD ကိုစားလဲပါကျွန်တော်တို့ရှစ်ဖွဲ့ကိုစားလဲပါဘယ်သူမှအဲ့ဒါလို့ကိုစားပြုမဆွေးနွေးဘူးတစ်ဖွဲ့ချင်းကိုစားပြုမှုပဲ
မတူတဲ့အဖွဲ့တွေစုမိသွားပြီးတော့သဘောတူညီချက်အများကြီးရယူမယ်သဘောထားရည်တည်ချက်တစ်ခုကိုအများသဘောနဲ့ချမှတ်ပြီးတောင်းဆိုမှုတွေရှိလာမယ်ဆိုရင်ငြိမ်းချမ်းရေးဆွေးနွေးရမှာရှေ့တိုးဖို့အခက်အခဲဖြစ်လာနိုင်တဲ့အတွက်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမဲအောင်လိုင်အနေနဲ့မိုင်းကြရန်ဆွေးနွေးပွဲကိုမပြုလုပ်စေချင်တဲ့သဘောထားရှိကြောင်းကာကွယ်ရေးဦးစီးချုပ်ယုံဒုတိယဗိုလ်ချုပ်ကြီးမြတ်ထုံးကပြောလိုက်ပါတယ်ဇူလိုင်လ20ရက်နေ့ကရန်ကုန်တိုင်းစစ်ဌာနချုပ်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောကြတာဖြစ်ပါတယ်
။ဘာကြောင့်လဲဆိုတော့အဖွဲ့အစည်းတွေကမတူညီတဲ့အဖွဲ့အစည်းတွေဖြစ်ပါတယ်။မတူညီတဲ့အဖွဲ့အစည်းတွေကြားထဲမှာသဘောထားအားလုံးတူညီလို့ဆိုတော့အမြဲတမ်းခက်ခဲတဲ့အလို့ပါ။အဲ့လိုများရှိလာမယ်ဆိုရင်ဒီခက်ခဲတွေရှိလာမယ်ဆိုရင်ငြိမ်းချမ်းကြည်လာကြမှာပြဿနာဖြစ်လာမယ်။ဒါကြောင့်တက်နိုင်သမျှမန်ချက်စတာအစည်းအဝေးကိုမလုပ်စေချင်ဘူးဆိုတာကိုပြောခဲ့တယ်။ဒီတော့ငြိမ်းချမ်းကြည်လာကြမှာပဲပြောခဲ့တယ်ရော27ရာစုငြိမ်းချမ်းကြည်လာကြမှာပဲတယောက်နဲ့တယောက်ရိုးရိုးသားသားနဲ့ပုံမှန်လေးလေးဆွေးနွေးတာအကောင်းဆုံးဖြစ်ပါလိမ့်မယ်ဆိုတော့ဒီတော့တော်တော်ကောင်းပြီဒီကျောင်းကအကြံပေးခဲ့တာဖြစ်ပါတယ
်။ပြည်သူတွေအနေနဲ့ကောလာဟလတွေကိုနဲ့သွေးထိုးလုံးစော်တာတွေကိုသတိထားကြဖို့ဒီကရလာတဲ့ဆိုးကျိုးတွေဟာ25နဲ့26နဲ့ကြာသွားတတ်တယ်ဆိုတာသတိထားဖို့လိုကြောင်းပြည်သူ့တော်ဥက္ကရာဦးဝင်းမြင့်ကပြောလိုက်ပါတယ်။ဇူလိုင်လ18ရက်နေ့ကတာမွေမြို့နယ်ဒေသခံတွေနဲ့တွေ့ဆုံရမှာဦးဝင်းမြင့်ကအခုလိုပြောကြည့်တာဖြစ်ပါတယ်
။ဘလိုပဲကောလာဟလထုတ်ဖို့ဘလိုပဲသွန်းတော်လို့ကျွန်တော်တို့အရင်ကြက်ကြီးပြည်သူမပိုင်ဘယ်ကိစ္စမှမအောင်ဘူးပြည်သူပါပြည်သူပါအဲ့ဒါလေးတော့သတိနဲ့ကြက်ပါနဲ့ပါဝါရမျက်စိကိုလည်းဖွဲ့ပါနားကိုလည်းဖွဲ့ပါကျွန်တော်တို့ကပြောခဲ့ပြီးပြီတချီတချီပိုင်25နဲ့26နဲ့28နဲ့ကြာပါရဲ့
အစိုးရအနေနဲ့ရှစ်လေးလုံးပြတဲ့ဖြစ်မြောက်ရေးဥပဒေကြမ်းတရက်ကို88မျိုးဆက်ចောင်းသားတွေကိုညီနဲ့ရေးဆွဲပြီးရဲတပ်ဘက်အနေငယ်တို့မှလွှတ်တော်ကိုတင်ပြမယ်လို့တာနာရေးနဲ့ယဉ်ကျေးမှုဝန်ကြီးသူရဦးအောင်ကပြောလိုက်ပါတယ်။ဇူလိုင်လ21ရက်နေ့ကရှစ်လေးလုံးယာယီပြတဲ့ကိုလစ်လာပြီးအရင်အစ်စ်စိုးရဒုဝန်ကြီးဟောင်းနဲ့သူရဘွဲရအငင်းစားဖို့မှုချုပ်တူဖြစ်သူဦးအောင်ကအခုလိုပြောလိုက်တာဖြစ်ပါတယ်
။ဒီခါမှာခုနနိုင်တော်အစိုးရကိုတင်ပြပါမယ်။အစိုးရနေပြီးမှတည်ပြီးတဲ့ခါမှာလွှတ်တော်ဆက်တင်ပါမယ်။လွှတ်တော်ကတည်ပြီးပါမယ်။အဲ့ဒီခါမှာဆိုလို့ရှိရင်တော့ဒီပြတဲ့နဲ့ပတ်သက်တဲ့ ဥပဒေတက်ကလည်းပဲ2016စက္ကွန်ကာလတွင်မှာပေါ်ထွက်လာမှသိကြပါတယ်လို့ပြောကြလို့ပါတယ
်။တမိုင်းမှာဗိုလ်ချုပ်အဆိုင်ရဲ့အခမ်းကဏ္ဍကိုမှေးမိန်ဖျောက်ဖျက်ခဲ့ကြတာဟာဈေးတစ်ခုမှမတမာတဲ့ဈေးတွေတချို့ဟာတမာရီချိန်ခွင်ကိုဖျောက်ဖျက်ခဲ့ကြတာနဲ့တူပါတယ်လို့88မျိုးဆက်ចောင်းသားကောင်းဆောင်ကိုမင်းကိုနိုင်ရပြောလိုက်ပါတယ်။ဇူလိုင်လ19ရက်အာဇာနည်နေ့ကနေပြည်တော်ပြည်မနာမှာကျင်းပတဲ့စာပေဟောပြောပွဲမှာကိုမင်းကိုနိုင်ကအခုလိုပြောလိုက်တာဖြစ်ပါတယ်
။အထူးသဖြင့်ပေါ့နော်။ဒီဖခင်ရဲ့တမိုင်းကဘာနဲ့တူလဲဆိုတော့ကျွန်တော်တို့ဒီလိုမြင်နေကြ။နှိုင်းစရာရှင်စရာချိန်ခွေတစ်ခုတော့ပေါ့။ကျွန်တော်တို့ဈေးတွေထဲမှာတမာရီချိန်ခွေလိုမျိုးပေါ့။ဈေးရောင်းတဲ့သူကအလေးကိုလားမကိုလားသိတယ်ဘာနဲ့ရှင်ကြည့်မလဲဆိုတော့တမာရီချိန်ခွေနဲ့ရှင်ကြည့်ရမယ်။အဲဒီတော့အစိုးရအဆက်ဆက်ဟာသူတို့ဘလောက်ယူသားလဲမယူသားဘူးလဲဖောက်ပြန်တယ်မဖောက်ပြန်ဘူးဆိုတော့နှိုင်းစရာဗိုလ်ချုပ်အောင်ဆန်းနဲ့နှိုင်းမှာဆိုတော့တမာရီချိန်ခွေကိုဖျောက်ဖျက်ပြစ်ချင်တဲ့လူမျိုးတွေအလေးခိုးတဲ့ဈေးတယ်တွေစိတ်ကပ်မျိုးတွေကိုအောက်မြင်တယ
်အခုမှမှတ်မှတ်သားသားစကားများအစီအစဉ်ရောက်လောက်ပါခင်ဗျာ RFA ရုပ်မြင်ကြားကနေကြည့်ရှုကြသူတွေရောအတန်လုံးရေဒီယိုကနေနားဆင်ကြတဲ့ပရိသတ်တွေကိုပါအထူးကျေးဇူးတင်ပါတယ်မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေခင်ဗျာ